အမေရိကန်သမ္မတဘရက်အိုဘားမားဟာဇွန်လ20ရက်နေ့မှာရာထူးကနေအနားယူတော့မှာဖြစ်ပါတယ်။သူတာဝန်ထမ်းဆောင်ခဲ့တဲ့၈နှစ်တာကာလအတွင်းမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အလေးပေးဆောင်ရွက်ခဲ့ပြီးအမေရိကန်သမ္မတတဦးအနေနဲ့လည်းမြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်ဖြစ်သွားရောက်လည်ပါခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်သမ္မတအိုဘားမားအနေနဲ့ဘလို့အခန်းကဏ္ဍကနေလှုပ်ဆောင်ပေးခဲ့တယ်လဲဆိုတာကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါရဲ့ရှင်
။ကျွန်တော်တို့အခုအတန်လွန်ပြီးမကြခင်နိုင်ပိုင်းအတွင်းမှာသမ္မတဘရက်အိုဘားမားဟာတမ်းပြီကိုသူ့ရဲ့နောက်ဆုံးနှုတ်ဆက်စကားပြောကြတော့မှာဖြစ်ပါတယ်။အမေရိကန်ဒေသခံတော်ကြီးည9နာရီမှာပြောကြမယ်အဲ့ဒီမိန့်ခွန်းအတွင်းသူ့ကိုထောက်ခံသူတွေကိုကျေးဇူးတင်ကြောင်းအပြင်သူ့တာဝန်ထမ်းဆောင်ခဲ့စဉ်ကာလအတွင်းအမေရိကန်နိုင်ငံအတွင်းနဲ့နိုင်ငံတကာမှာအောင်မြင်မှုရရှိခဲ့တာတွေကိုမိမောင်းထိုးပြောကြားသွားဖို့ရှိပါတယ်။သူ့ရဲ့ပထမသက်တမ်းဖြစ်တဲ့2012ခုနှစ်မှာနိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်ကိုမြန်မာနိုင်ငံကိုဆီလွတ်ပြီးမြန်မာနိုင်ငံပြုပြင်ရေးလုပ်ငန်းတွေအတွက်သမ္မတဦးသိန်းစင်အစိုးရနဲ့စတင်ထိပ်တွေ့ဆက်ဆံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအသင်းကူးပြောင်းရေးလုပ်ငန်းတွေကိုဒီဇိုင်းမှမှစတင်လှုပ်ဆောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံဟာအာရှပီဗိုလို့ခေါ်တဲ့အာရှတိုက်ကိုဦးစားပေးလှုပ်ဆောင်တဲ့သမ္မတဩဘားမားရဲ့နိုင်ငံခြားရေးမူဝါဒထဲမှာအအောင်မြင်ဆုံးတာရကတစ်ခုဖြစ်ခဲ့တာနဲ့အညီကုလသမဂ္ဂအပါအဝင်သမ္မတဩဘားမားပြောကြားတဲ့မင်းကွန်းတွေထဲမှာမြန်မာနိုင်ငံရဲ့အောင်မြင်မှုတွေကိုမကြာခဏအထက်အတွင်းပြောကြားလေးရှိပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အမေရိကန်ပြည်ထောင်စုကကူညီလှုပ်ဆောင်ပေးခဲ့တဲ့ဆိုပေမဲ့တကယ်တကယ်ပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာဖို့အတွက်ကတော့မြန်မာပြည်သူတွေကိုယ်တိုင်ကလှုပ်ဆောင်ခဲ့ကြတာလို့ George Town တက္ကသိုလ်ကမြန်မာရေးရာကျွမ်းကျင်သူပမောက်ခ David Steinberg ကတုံ့တက်ပါလေ
I think it's a positive legacy of a legacy of going to negotiate which I think is a good thing in general
သူရဲ့မွေးနေ့ဟာကောင်းမွန်တဲ့မွေးနေ့ဖြစ်ပါလေပြောင်းလဲမှုဖြစ်ပေါ်မှုအတွက်တွေ့ဆုံညှိနှိုင်းရတဲ့စိတ်ဓာတ်ဟာရေဘူးရအပြင်ကောင်းမွန်တဲ့လှုပ်ဆောင်မှုဖြစ်ပါတယ်။တမနာဥပမဟာသူလှုပ်ပေးနိုင်စွာရှိတဲ့လောက်လှုပ်ပေးခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကိစ္စကိုသူဆက်လုပ်တဲ့အချိန်ကအမေရိကန်လွှတ်တော်ကသူ့ရဲ့လှုပ်ရက်ကိုသဘောမတူခဲ့ပါဘူး။လွှတ်တော်ကစိတ်ဝင်စားတာကဒေါ်အောင်ဆန်းစုကြည်တယောက်တည်းပဲဖြစ်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့နောက်ပိုင်းမှာလွှတ်တော်ကပါထောက်ခံလာအောင်တဖြည်းဖြည်းနဲ့ကြိုးစားလှုပ်ဆောင်နိုင်ခဲ့ပါတယ်။ဒါဟာကောင်းတဲ့လှုပ်ဆောင်မှုတစ်ရပ်ဖြစ်ပါတယ်။
ဒါပေမဲ့သမရဝါမအနေနဲ့မြန်မာနိုင်ငံအတွက်ကောင်းမွန်တဲ့တမိုင်းအမွေနှစ်တွေကိုထားခဲ့နိုင်သူဖြစ်တယ်လို့ဆိုပါတယ်။2012ခုနှစ်နိုဝင်ဘာလမှာတော့ပထမဆုံးအမေရိကန်သမရတအုပ်အနေနဲ့သူကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးအာရှဒေသမှာမြန်မာနိုင်ငံဟာဘလောက်အရေးပါတယ်ဆိုတာကိုရန်ကုန်တက္ကသိုလ်မှာပြောကြားတဲ့မင်းငွန်းအတွင်းအခုလိုထည့်သွင်းပြောကြားခဲ့ပါတယ
်။ I came here because of the importance of your country. You live at the crossroads of East and South Asia
မြန်မာနိုင်ငံရဲ့အရေးပါမှုကြောင့်ကျွန်တော်အနေနဲ့ဒီနိုင်ငံကိုလာခဲ့တာဖြစ်ပါတယ်ခင်ဗျားတို့နိုင်ငံဟာအရှေ့နဲ့တောင်အာရှဒေသကိုချိတ်ဆက်ပြီးထားတဲ့လမ်းစုံမှာရှိနေပါတယ်ဒါအပြင်မြန်မာနိုင်ငံဟာကမ္ဘာလူဦးရေအထူးထက်ဆုံးနှစ်နိုင်ငံကြားမှာတည်ရှိနေတာပါမြန်မာနိုင်ငံရဲ့တမိုင်းဟာနှစ်ပေါင်းထောင်ပေါင်းများစွာတည်ရှိခဲ့ပြီးကမ္ဘာဖွံ့ဖြိုးတိုးတက်မှုအလင်းအမြန်ဆုံးဒေသအတွက်အဆုံးဖြတ်ပေးနိုင်တဲ့အခြေအနေမှာရှိနေပါတယ်
အဲ့ဒီနောက်မှာတော့သမ္မတဩဘားမားဟာမြန်မာနိုင်ငံကိုဒုတိယအကြိမ်အဖြစ်2014ခုနှစ်နိုဝင်ဘာလမှာထပ်မံတွားရောက်ပြီးလူငယ်တွေနဲ့တိုက်ရိုက်တွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်။သမ္မတဩဘားမားဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဆယ်နိုင်ငံကလူငယ်တွေကိုရွေးချယ်ပြီးဝိုင်စီလီလို့ခေါ်တဲ့လူငယ်ခေါင်းဆောင်အစီအစဉ်ကိုစတင်တည်ထောင်ပေးခဲ့ပါတယ်။အဲ့ဒီအစီအစဉ်ဟာမြန်မာနိုင်ငံကလူငယ်တွေအတွက်အများကြီးအကျိုးဖြစ်ထွန်းစေတယ်လို့ဝိုင်စီလီအစီအစဉ်မှာပါဝင်သူမြန်မာလူငယ်တဦးဖြစ်တဲ့မတ်ဇင်မာမြင့်ကပြောပါတယ်။
သမ္မတဩဘားမားကတော့အမေရိကန်ပြည်ထောင်စုရဲ့သမ္မတတွေအလုံးထဲမှာမြန်မာနိုင်ငံအပေါ်ကိုဟိုအများကြီးအလေးထားပြီးတော့ကူညီပေးခဲ့တဲ့သမ္မတတယောက်လို့မြင်ပါတယ်။အဓိကအဖြစ်တော့သူကူညီပေးခဲ့ရတဲ့အများကြီးရှိပါတယ်ဟိုစီးပွားရေးပိတ်ဆို့မှုတွေရှော့ချပေးတာမျိုးတွေအဲ့လိုမျိုးပေါ့နော်ဗတ်ပေါင်းဆောင်ကတော့ရှိရဲဒါပေမဲ့လူငယ်တယောက်အနေနဲ့ကတော့သူကူညီပေးခဲ့တဲ့အထက်မှာလူငယ်ဖွံ့ဖြိုးရေးအစီအစဉ်တွေကိုဟိုအဓိကသူစပြီးတော့မြန်မာနိုင်ငံပါဝင်အာရှနိုင်ငံတွေမှာစပြီးတော့ဟို initiate လုပ်ပြီးတော့ launch လုပ်ပေးခဲ့တဲ့အစီအစဉ်တွေဟာဒီမြန်မာနိုင်ငံရဲ့လူငယ်တွေအတွက်အများကြီးအကျိုးဖြစ်တယ်လို့မြင်ပါတယ်
။သမ္မတဥပမဟာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်ကူညီလှုပ်ဆောင်ပေးခဲ့ရုံမကပဲအမေရိကန်အစိုးရကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုလည်း2016ခုနှစ်စက်တင်ဘာလတုန်းကဒေါ်အောင်ဆန်းစုကြည်အမေရိကန်နိုင်ငံကိုလာရောက်လက်ပတ်တဲ့အချိန်အတွင်းမှာပဲပြန်လည်ရုပ်သိမ်းပေးခဲ့ပါတယ
် In part because of the progress that we've seen over the last several months I indicated after consulting with Dastu that the United States
ကျွန်တော်တိုင်ပင်ဆွေးနွေးပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့ မြန်မာနိုင်ငံပေါ်နှစ်ပေါင်းအတန်ကြာချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့အချိန်တန်ပြီဆိုတာကျွန်တော်ပြောခဲ့ပါတယ်။တချိန်တည်းမှာပဲနိုင်ငံတကာစီးပွားရေးနယ်ပယ်တွေဝင်ရောက်တဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်ကုန်သွယ်ရေးနဲ့စီးပွားရေးအကျိုးရလဒ်တွေရှိစေမဲ့ကုန်သွယ်ရေးအထူးကံစားခွင့်တွေကိုလည်းပေးမှာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းပေးပြီးကုန်သွယ်ရေးအထူးကံစားခွင့်တွေပေးခြင်းအဖြစ်အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အမြတ်ဆုံးမရှာတဲ့လုပ်ငန်းတွေမြန်မာနိုင်ငံမှာတွားရောက်ရင်းနှီးမြှုပ်နှံကြပြီးမြန်မာနိုင်ငံဟာဒေသတွင်းမှာဒီမိုကရေစီရှင်သန်ပြီးအောင်မြင်တဲ့အမေရိကန်ရဲ့မိဘနိုင်ငံဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။ဒါဟာစီးပွားရေးလှုပ်ဆောင်ရမှာနီးလန်းသစ်တွေနဲ့လှုပ်ဆောင်ခြင်းအဖြစ်အကျိုးရလဒ်တွေကိုမြန်မာနိုင်ငံသားတွေခံစားခွင့်ရကြဖို့ဖြစ်ပါတယ်
။အခုလိုပိတ်ဆို့မှုတွေရုတ်သိမ်းပေးတဲ့အတွက်ရောမြန်မာနိုင်ငံအပေါ်ယုံကြည်မှုထားရှိတဲ့အတွက်ပါသမ္မတဥပမာကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတအင်ဂျီရောမှာပြုလုပ်တဲ့တွေ့ဆုံပွဲအပြီးကျင်းပတဲ့တရင်းလာရှင်းလင်းပွဲမှာဒေါက်ဆန်းစုကြည်ကလည်းပြန်လည်ပြောကြားခဲ့ပါတယ
် Now I'd like to take this opportunity to thank not just the people of the United States, the United States Congress and all the various non-governmental organizations and
ကျမတို့နိုင်ငံကိုကူညီခဲ့တဲ့အမေရိကန်နိုင်ငံသားတွေကိုဒါမကအမေရိကန်လွှတ်တော်တရက်လုံးအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းနဲ့ပုဂ္ဂိုလ်တွေအားလုံးဒါမကအထူးသဖြင့်သမ္မတအိုဘားမားကိုကျမတို့နိုင်ငံကိုပထမဦးဆုံးအမေရိကန်သမ္မတအဖြစ်လာရောက်လဲပတ်ခဲ့တဲ့အပြင်ကျမတို့နိုင်ငံသားတွေအထူးသဖြင့်လူငယ်တွေရဲ့ဆွမ်းဆောင်နိုင်ရည်ကိုအတိမတ်ပြုပေးခဲ့တဲ့အတွက်ကျေးဇူးတင်စကားကျမပြောလိုပါတယ
်။အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့ဒေါက်တာရိုဒင်းငါကလည်းသမ္မတအိုဘားမားဟာသူ့လက်ထက်အတွင်းမှာမြန်မာနိုင်ငံအသွင်ကူးပြောင်းရေးဖြစ်ပေါ်ဖို့အများကြီးလှုံ့ဆော်ပေးခဲ့တယ်လို့ယူဆကြောင်းပြောပါတယ
်။ကျွန်တော်ကတော့ဒီသမ္မတအိုဘားမားမဲ့ဒီဒီမိုကရက်အစိုးရနေတော်တော်များများဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာလှုပ်ဆောင်သွားတယ်လို့တုံ့သက်ပါတယ်တော်လည်းကျေးဇူးတင်ဖို့ကောင်းတယ်လို့ယူဆပါတယ်အားလုံးသိပြီးတဲ့အချိန်ပဲ90အတွင်းမှာပထမဆုံးအမေရိကန်နိုင်ငံခြားဝင်ကြီးဟီလာရီယာဒီဇင်ဘာ10ရက်နေ့2017ကိုဗမာပြည်သွားတော့ဒါသမိုင်းကမှတ်တမ်းကြီးတစ်ခုဖြစ်သွားတာပေါ့နော်အဲ့ဒါပြင်သမ္မတအိုဘားမားကိုယ်တိုင်နိုဝင်ဘာ2017မှာတခါနိုဝင်ဘာ2014မှာတခါနှစ်ခါတိတိဗမာပြည်သွားပြီးတော့လှုပ်ဆောင်ခဲ့တယ်ဗမာပြည်သားမတ်တွေလည်းပြန်ခန့်ခဲ့တယ်ဒက်ရက်မစ်ချဲလ်ပေါ့နော်စပြီးတော့အဲ့လိုပြုပြင်ပြောင်းလဲမှုအများကြီးလုပ်ခဲ့တဲ့အခါမှာအခုတောင်ဆန်းစုကြည်ကိုယ်တိုင်ကိုလည်းသူတို့ဖိတ်တယ်နိုင်ငံတော်အကြီးအကဲအဆင့်တန်းထားပြီးတော့ဘလဲယာဟောက်စ်မှာထားပြီးတော့ဒါကျိုးဆိုအခမ်းလေ September 2016မှာပေါ့နော်အဲပြီးရင် GSP လို့ခေါ်တဲ့ Generalized System Preference ဒီကိုလည်းပြီးတယ်အထူးအခွင့်ကြီးပြီးတဲ့ကုန်သွယ်မှုပေါ့နော်ပမာပြည်အဲ့တော့အဲ့ဒီဟာတွေအတွက်အများကြီးကျွန်တော်တို့ပမာပြည်အတွက်အများကြီးကောင်းသွားတာဖြစ်ပါတယ
်သမ္မတဥပမာစတင်တည်ထောင်ခဲ့တဲ့ WC လီအရှိတောင်အရှလူငယ်ကောင်းဆောင်အစီအစဉ်ဟာသမ္မတတိဒေါ်နယ်ထရမ့်အစိုးရလက်ထက်မှာဆက်လက်တည်ရှိအောင်မလားဆိုတဲ့ကိစ္စကိုဝိုင်စီလီအဖွဲ့ဝင်လူငယ်တွေနဲ့ဒီစီစီကိုကင်တွယ်တဲ့ခေါင်းဆောင်တွေအကြားမှာပြောဆိုဆွေးနွေးနေကြဆဲဖြစ်တယ်လို့ဝိုင်စီလီအစီအစဉ်မှာပါဝင်ခဲ့တဲ့မတ်စင်မာမြင့်ကပြောပါရခင်ဗျာ